အမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းမှာဒေါ်လာတန်ဖိုးနည်းနည်းပြန်ကျလာပြီမဲ့73စီဈေးနှုန်းတွေကတော့ဆက်ပြီးတက်နေကြလေဖြစ်ပါတယ်ဈေးတက်နေပြီမဲ့73စီကိုအရှုံးခံပြီးရောင်းချနေရတာလို့မြန်မာနိုင်ငံ73စီတင်တွင်းဖြန့်ဖြူးရေးအတင်းတာဝန်ရှိသူကပြောပါတယ်ဒီလို73စီဈေးတက်နေရကြောင်းတည်ယူပို့ဆောင်ရေးလုပ်ငန်းတွေအကျပ်တင်းနဲ့ရင်ဆိုင်ရနိုင်တယ်လို့လုပ်ငန်းရှင်တွေကပြောကြပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြပေးထားပါတယ်
ဒေါ်လာငွေကစားရသူတွေကိုရေးယူပြီးရနောက်ပိုင်းဒေါ်လာဈေးက1550ဝန်းကျင်လောက်ပြန်ကျလာရဆိုပေမဲ့ရောင်းစားစီးဈေးကဆက်ပြီးတက်နေလို့ရောင်းစားစီးကစားရသူတွေကိုလည်းစစ်စစ်မင်းမြန်းလာရလို့တင်တယ်ဆိုပြီးဝေဖန်မှုတွေမြင့်တက်နေပါတယ်ပြည်တွင်းမှာရောင်းစားစီးဈေးနှုန်းတွေမကျပေမဲ့စီးတင်လွှင့်ချန်ပြီးရောင်းချရသူတွေအနေနဲ့အတိုင်းအတာတစ်ခုထိအရင်းဈေးအောက်ကိုလျှော့ချပြီးရောင်းချနေတဲ့အခါမျိုးလည်းရှိနေရလို့မြန်မာနိုင်ငံ73စီးတင်လွှင့်ချန်ပြီးရောင်းချရတဲ့အပြင်အတွင်းရင်းမှုဥဝင်းမြင့်ကပြောပါတယ
်ဒီနေ့တော့ဆက်ရှိတဲ့အခါမှာလက်ရှိဖြစ်ပေါ်နေတဲ့ဒေါ်လာငွေနဲ့လက်ရှိဖြစ်ပေါ်နေတဲ့ဒီမျိုးကိုကျွန်တော်ပြပါရဲအရင်တော့ကကျွန်တော်ဝေခဲ့တဲ့ဒီကြည့်ပါလို့ဆိုတဲ့အကြောင်းလည်းဆက်မတွေ့ပါဘူးဒါလေးရက်နေဒီခုဖြစ်နေချင်းကျွန်တော်ဒီကားလေးမှာ 1.35 ပါဆန့်အောင်ကျွန်တော်တို့ကမိုင်းနဲ့ဖြစ်နေတယ်ဆိုတော့အဓိကငွေလေးနဲ့ကျွန်တော်ကျွန်တော်ငွေလေး1545ကျပ်တော့ဖြစ်တဲ့အချိန်မှာပါပါပဲဒီတပတ်လို့ကျွန်တော်တို့ကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့အမျက်ရည်ကတော့ဆက်တဲ့ဟိုရက်ကတော်တော်လေးနည်းပါလေ every နဲ့ကြည့်မယ်ဆို 0.36 ဒါ minus ပါလက်ကားမှာလည်းပဲတက်ဒီမှာလည်းပဲ minus 3.65 margin ဆိုပြီးတော့ပထမအပတ်မှာဖြစ်ပေါ်ပါတယ်အဲ့တော့ပြောချင်တာကတော့ကျွန်တော်တို့ကဒီငွေသွေး1530 40မှာပဲဘူးကကျွန်တော်တို့ရောင်းတဲ့ဈေးတွေဒီဟိုပေါ့နော်ကျွန်တော်အရင်မရတဲ့ဈေးဖြစ်တဲ့ရက်ကတော်တော်လေးများနေတဲ့အခြေအနေရှိတာတွေ့ရမှာဖြစ်ပါတယ်
73စီဈေးကွက်ကပြည်တွင်းကုမ္ပဏီတွေကပဲဈေးကွက်ကိုအဓိကကန့်ကွက်ထားတာဖြစ်ပါတယ်။စင်ကာပူကအမှန်တကယ်ယူရတဲ့တန်ဖိုးနဲ့ဈေးကြီးနေပြီးနိုင်ငံတကာလောင်းစားစီကုမ္ပဏီတွေကိုအပြိုင်ဆိုင်ခွင့်ပြုဖို့လိုရလို့လည်းအများစုကသုံးသပ်ပါတယ်။အခုလို73စီဈေးတွေတက်နေရကြောင်းကုန်စည်ပို့ဆောင်ရေးနဲ့ခီးသွားလုပ်ငန်းကိုလည်းအထိုက်အလျောက်ထိခိုက်မှုတွေရှိနေပါတယ်။JJ Express ခီးသွားလုပ်ငန်းကတောင်းရှိသူတို့ဖြစ်တဲ့ဦးမြင့်ကအခုလိုပြောပါရယ်
။စီးပွားကပူကုန်သွားတာပေါ့။ဆိုတော့ပူကုန်သွားတယ်တတိပါဆိုရင်အခုလိုသတိမလို့ကုန်သွားရတယ်။ပူပူများသွားပြီပေါ့။ဒီတိတ်တက်ဖို့ကြောင့်လည်းကျွန်တော်ထက်နေရအောင်။ကြောင်းကြောင်းတွေထောက်နေအောင်။နည်းနည်းတော့အကျက်တွေရှိနေအောင်။ဒါနဲ့ခုလိုတွေကကားတွေလည်းငိုရင်းပဲဆိုတော့သူတန်းရောတိတ်တော့ပတိတော်သေးပေါ့နော်။ပုံရိပ်ရဒီမှာဒီဒီတည်းချက်ပွဲကျွန်တော်မပြောရအောင်။သူပြီးကြားမခံနိုင်တဲ့ခါကျတော့လည်း
ကျောင်းအောင်ပေါ့။အောက်ကလအစပိုင်းမှာဒေါ်လာကိုမြန်မာကျပ်1400ဝန်းကျင်ရှိခဲ့ပြီး92အောက်တိန်းဒလီတာကို900ကျပ်ပါ။အမေရိကန်နဲ့တရုတ်ကုန်သွယ်ရေးမညီမျှမှုပြဿနာကကမ္ဘာနိုင်ငံများစုကိုရိုက်ခတ်ခဲ့ပြီးစီးပွားရေးမတည်ငြိမ်သေးတဲ့မြန်မာနိုင်ငံအနေနဲ့ပို့ပြီးအထိနာခဲ့လို့စတင်မာ20လောက်မှာဒေါ်လာဈေးက1650လောက်ထိအမြင့်ဆုံးဖောက်ပွားခဲ့ပါတယ်။ဒေါ်လာနဲ့ဝေယူရတဲ့လောင်းစားစီးဈေးနှုန်းလည်းလိုက်တက်ခဲ့ပြီး92အောက်တိန်းဒလီတာကိုကျပ်1050လောက်ထိတက်ခဲ့ပါတယ်။ဒီနေ့ရန်ကုန်နောက်ပါစီဈေးနှုန်းကတော့92အောက်တိန်းဒလီတာကို1035ကျပ်95အောက်တိန်းဒလီတာကို1085ကျပ်ရှိပြီးပရီမီယံဒီဇယ်ကတော့ဒလီတာကို1095ကျပ်ရှိပါတယ်။ကျန်တဲ့တိုင်းနဲ့ပြည်နယ်တွေမှာဒီတက်ပို့ပြီးဈေးများပါတယ်။ဒေါ်လာဈေးကတော့ဒီနေ့အတွက်ဘိုးကတတ်မှတ်တဲ့နှုန်းကတော့1560ကျပ်ဖြစ်ပြီးပြပပေါက်ဈေးကတော့1520ဖြစ်ပါတယ်။